ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေဖွဲ့ UNICEF ရဲ့အမှုဆောင်ဒါရိုက်တာ Henry de Fort ကမြန်မာနိုင်ငံနဲ့ကုလသမဂ္ဂသင်ယမှုတို့ဟောင်း Kofi Annan ဦးဆောင်တဲ့ရခိုင်ကော်မရှင်ရဲ့ရုံးချပတိသက်ကဖြစ်ရှင်အကြံပေးချက်တွေကိုလိုက်နာဖော်ဆောင်ဖို့အတွက်မြန်မာအစိုးရကိုတောက်တောင်းလိုက်ပြီးတော့ Bangladesh မှာရောက်နေတဲ့ရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံကြတဲ့ရုံးချ9သိန်းကျော်ဌာနေပြန်ရောက်တယ်လို့တင့်တော်တဲ့အခြေအနေတွေကိုဖန်တီးပေးဖို့လိုအပ်နေတယ်လို့နေပြည်တော်မှာတင်းနှံနေကပြောကြားခဲ့တာပါလူနည်းစုလို့ရုံးချရဲ့ cleaning area ဟာအင်းနီချင်းဘန်ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ဒုက္ခသည်စိတ်ခန်းတွေမှာအငြင်းကြီးစွာမျှော်လင့်ချက်ကင်းမဲ့စွာနဲ့နေထိုင်နေရတယ်လို့ပြောပါတယ်။ Kofi Annan Commission ရဲ့အကြံပေးချက်တွေထဲမှာလက်လက်စွာလှုပ်ရှားသွားလာခွင့်ပညာသင်ခွင့်အပါအဝင်ဒုက္ခဆင်းရဲရောက်နေတဲ့ရိုဟင်ဂျာကလေးငယ်တွေရဲ့ဘဝကိုကယ်တင်နိုင်ရတဲ့ပေးထားတဲ့အကြံပေးချက်တွေကိုအကောင့်ထဲပို့ဖို့အတွက်မြန်မာအစိုးရကကတိပေးထားတာဖြစ်ကြောင်းလည်း UNICEF အကြီးအကဲကထောက်ပြခဲ့ပါတယ်။ကလေးတွေရဲ့ရှိရတဲ့လက်ရှိအခြေအနေကိုအကောင်းဆုံးအကျိုးရှိစွာအသုံးချပြီးတော့လက်တွေ့အကောင့်ထဲပို့ဖို့လည်းနှစ်ပေါင်း30အတွင်းမြန်မာနိုင်ငံကိုပထမဆုံးချိန်လာရောက်တဲ့ UNICEF အကြီးအကဲကတိုက်တွန်းခဲ့တာပါအခုလိုခြိမ်းခြောက်ရတဲ့လှုပ်ဆောင်ခြင်းအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ဒုက္ခသည်တွေချာနေကြတဲ့အတွက်တင့်တော်တဲ့အခြေအနေဖန်တီးရင်းမှာလည်းအထောက်အကူပြုမှာဖြစ်ကြောင်းလည်းပြောပါတယ် Kofi Annan Commission က2016ကရခိုင်ပြည်နယ်ပဋိပက္ခစတင်ခဲ့ခြင်းကရေရှိခန်းနဲ့အဖြေရှာဖို့အတွက်ဒေါ်ဆန်းစုကြည်ကလည်းဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်